မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရခိုင်မှာဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲ NLD ဘာလို့တင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီကရဇလဝိုင်လာခုနှစ်ရည်က AMB ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ကရခိုင်မျိုးနွယ်စုဝင်တိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးမှုတစ်ခုလုပ်ခဲ့ပါတယ်တွဲဆုံမှုအပြီးနောက်ပိုင်းရခိုင်မျိုးသားပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကသူတို့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းခြင်းနဲ့ဆန္ဒရှိတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုပါတယ်အခြားတစ်ဖက်မှာတော့ယူကော့ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့အနိုင်ရပြီးအစိုးရဖွဲ့ခွင့်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအမျိုးသားပြန်လည်သစ်မြတ်ရေးကိုအခြေခံတဲ့အမျိုးသားညီညွတ်ရေးနိုင်ငံသစ်တရက်ကိုပုံဖော်ဖို့ဆိုတဲ့ရည်ရွယ်ချက်ရှိတဲ့အကြောင်းအဲဒါကြောင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာတွေလုပ်မယ်လို့ပြောဆိုထားပြီးလက်တွေ့မှာလည်းတွေ့ဆုံမှုတွေလှုပ်လာတာတွေ့ရပါတယ်။ခုဆိုရင်ဒုတိယကြိမ်လွှတ်တော်အသီးသီးရဲ့သက်တမ်းတွေကုန်ဆုံးတော့မှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီတရက်နေ့ဆိုရင်တတိယကြိမ်လွှတ်တော်သက်တမ်းတွေစတင်တော့မှာဖြစ်ပါတယ်။ဒီပြိုင်နက်ထဲပြည်တော်စုအစ်စ်မှာရောတိုင်းနယ်ပြည်နယ်အစ်စ်မှာပါအစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီမျှော်မှန်းတယ်လို့သူတို့ပါတီဥဆောင်ပြီးအစိုးရဖွဲ့နိုင်မှာလားဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါတယ
်ရှေ့မှာကျင်းပပြီးခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲနှစ်ကြိမ်လုံးကိုပြန်ကြည့်လိုက်ရင်ရခိုင်မျိုးသားတွေရဲ့ပါတီတွေဟာပြည်နယ်လွှတ်တော်အတွက်နှစ်ကြိမ်စလုံးမှာနေရာအများစုအနိုင်ရခဲ့တာတွေ့နိုင်ပါတယ်2010ပြည့်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်လွှတ်တော်နေရာ34နေရာချင်းတိုင်းရင်းသားရေးရာဝင်ကြီးတနေရာစုစုပေါင်း35နေရာရှိတဲ့အနေနဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ဟာပြည်နယ်အဆင့်အတွက်18နေရာအနိုင်ရခဲ့ပါတယ်။ဒါဟာရွေးကောက်ခံနေရာထက်ဝက်ကျော်ကိုအနိုင်ရတာလည်းဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့14နေရာပဲအနိုင်ရပါတယ်။ဒါပေမဲ့ရခိုင်တိုင်းရင်းသားပါတီဘလောက်ပဲအနိုင်ရရနောက်ထပ်25ရာခိုင်နှုန်းနဲ့ညီမျှတဲ့တက်မတော်သားကိုစလေ12ယောက်ပေါင်းထည့်လိုက်တဲ့အခြေအနေအရရော2008ဖွဲ့စည်းပုံအခြေခံဥပဒေအရပါပြည်နယ်ဝင်ကြီးချုပ်ကိုတမရကတိုက်ရိုက်ခန့်အပ်တဲ့အတွက်စစ်ဘိုလ်ချုပ်ဟောင်းတရဝင်ကြီးချုပ်ဖြစ်လာပြီးရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီအနေနဲ့အစိုးရဖွဲ့ခွင့်မရရှိခဲ့ပါဘူး။2015အထွေထွေရွေးကောက်ပွဲမှာတော့ရခိုင်ပါတီနှစ်ခုပေါင်းစည်းထားတဲ့ရခိုင်အမျိုးသားပါတီ ANP ဟာ2010ပြည်နှစ်ထက်တောင်ပိုပြီးအနိုင်ရလာပါတယ်။ပြည်နယ်လွှတ်တော်အတွက်35နေရာမှာ22နေရာအထိ62ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကပြည်ထောင်စုအဆင့်သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်း ANP ကိုအစိုးရဖွဲ့ခွင့်မပေးခဲ့ပါဘူး NLD ခေါင်းဆောင်တယောက်ဖြစ်တဲ့ဦးညီပုကိုဝင်ကြီးချုပ်ခန့်ပြီး ANP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးခဲ့တာတွေ့ရပါတယ
်အရင်စစ်ဘိုလ်ချုပ်ဟောင်းနေရဲ့ပြည်ခံပြိုးပါတီကသက်ဆိုင်ရာပြည်နယ်မှာနေရာအများစုအနိုင်ရတဲ့ရခိုင်ပါတီတခုကိုဝင်ကြီးချုပ်နေရာမပေးအစိုးရဖွဲ့ခွင့်မပေးတာသိပ်မထူးဆန်းပေမဲ့ကိုယ်တိုင်ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်တိုင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ထက်ပိုတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်ပေးမယ်လို့ဆိုထားတဲ့ NLD ပါတီအနေနဲ့ရခိုင်ပါတီတခုကိုအစိုးရဖွဲ့ခွင့်မပေးရုံမကညှိနှိုင်းတာလေးတော့မလုပ်ခဲ့တာကတော့ထူးဆန်းတယ်လို့ဖြစ်ခဲ့ပါတယ်ဒီနေရာမှာ2016ခုနှစ်ကနှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအကြိမ်အရက်သားအစိုးရအာဏာရလာတဲ့အချိန်နေရခိုင်ပြည်နယ်အပါဝင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာလောက်ကိုတပ်မတော်ဘက်ကရယူဖို့တောင်းဆိုနေတဲ့အချိန်နေပြဒနာကြီးတွေများနေတဲ့ရခိုင်ပြည်နယ်မှာဘူအစိုးရအာဏာသက်ရောက်မှုအကောင့်ထဲပေါ်နိုင်မှုအားနည်းမှစိုးရိမ်တဲ့အခြေအနေတွေကြောင့် NLD အနေနဲ့ရခိုင်ပါတီတခုကိုပြည်နယ်အစိုးရအာဏာမပေးတာနားလည်ယူမယ်ဆိုနားလည်ပေးလို့ရကောင်ရနိုင်ပါတယ်။ဒါပေမဲ့လက်ရှိ2020အခြေအနေကိုရောဘလို့ဖြေရှင်းမှာလဲရခိုင်ပြည်နယ်မှာဘလို့အစိုးရဖွဲ့မှာလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုလာပါတယ
်။လက်ရှိ2020ပြည့်ရွေးကောက်ပွဲမှာရခိုင်ကပြည်နယ်အဆင့်အတွက်14နေရာချင်းတိုင်းရင်းသားရေးရာဝင်ကြီးအတွက်တနေရာစုစုပေါင်း15နေရာကျင်းပပါရယ်ရလက်အနေနဲ့ ANP က9နေရာ NLD က9နေရာရခိုင်ရှေ့ဆောင်ပါတီက2နေရာပြည်ခိုင်ဖြိုးက1နေရာအနိုင်ရထားပါရယ်ဒီလိုအခြေအနေအောက်မှာ2016တုန်းကအတိုင်း NLD ပါတီဟာသူ့ပါတီကလူကိုပဲဝင်ကြီးချုပ်ခန့် ANP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးပြီးအစိုးရဖွဲ့မယ်ဆို2008ဖွဲ့စည်းပုံအရဖွဲ့ခွင့်ရှိပါရယ်ဒါပေမဲ့အဲ့ဒီလိုလှုပ်တင်ပါရဲ့လားဆိုတာပြန်ပြီးစမ်းစစ်ဖို့လိုပါလိမ့်မယ်။လှုပ်ခဲ့ရင်လည်း NLD ပါတီဆိုတာပြောတော့ Federal ပြည်ထောင်စုကိုပိုင်ပြဋ္ဌာန်းခွင့် ကိုင်ဆွဲတော့ဆရာနာရှင်တွေထားရခဲ့တဲ့2008ဖွဲ့စည်းပုံဆိုပြီးတိုင်းဒေသတွေရဲ့အထင်မြင်လွဲမှားခြင်းကိုခံရပါလိမ့်မယ်။ NLD ဘက်ကတွက်ဆမယ်ဆိုရင်လည်းတွက်ဆစရာတွေအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကတော့ရခိုင်ပြည်နယ်ရဲ့အနေအထားပါ။လက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထောင်နာနယ်ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းပယ်ခြင်းခံရ PRP ရာခံရ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာတရားစွဲထားတာကိုဖြေရှင်းရစတဲ့ကိစ္စကြီးတွေရှိနေတဲ့ပြည်နယ်ဖြစ်နေပါတယ်။ ဒါအပြင်အိန်းနီချင်းအင်အားကြီးတရုတ်နိုင်ငံရဲ့ကြောက်ဖြူရေးနဲ့စိတ်ကန်းကိစ္စအိန္ဒိယရဲ့ကလေဒံမြစ်စီမံကိန်းကိစ္စအပါအဝင်တည်ထောင်စုရဲ့အကျိုးစီးပွားပြဿနာကြီးတွေတည်ရှိရလဲဖြစ်နေပါတယ်။ဒါဒီမကအေအေနဲ့လက်နက်ကိုင်ပဋိပက္ခကလည်းအုပ်ချုပ်ရေးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစီမံကိန်းတွေအကောင်အထည်ဖော်ရေးမှာအကြီးအကျယ်အဟံ့အတားတွေဖြစ်ပေါ်နေတဲ့နေရာလဲဖြစ်နေပ Soya Pueguin Bibu, Sinzaya Kame Suragule, Nale Naimare.
Didre and Eddie Badi Nene, Malemati Lutin Agaro, Bina Soya Pue Gesa, Yakai Binema, Amania, Amyazo, Nayat Hare, Yakai Bina Bidure, Taukamu, Amyazo Yat Hare, AMB Badine, do so soon in Nimo Babe. AMB Badi Nene, when you don't need him aga. Soya Pue Pueguin Yajin, the Eti Yimaja Shitali, or and Eddie Dre, Ninaya Kake Magaro. အသေးချပါပဲဒါပေမဲ့လည်းနိုင်ငံရေးရဲ့သဘောတဘာဝအရာဖြစ်စေဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်လို့သံနှိမ့်တန်ခိုင်မာတဲ့ပါတီအဖွဲ့အစည်းတစ်ခုအနေနဲ့ဖြစ်စေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရှေးရှုဖို့ဖြစ်စေရခိုင်တိုင်းသားတွေရဲ့လူဝင်စံနှုန်းနဲ့အကျိုးစီးပွားကိုရည်မှန်းပြီးဖြစ်စေရခိုင်တိုင်းသားတွေထောက်ခံအားပေးမှုများတဲ့ပါတီတစ်ခုနဲ့တွဲဆုံညှိနှိုင်းမှုလုပ်
်